ကင်းကျင်းနယ်ကင်းနီကင်းမြို့သားစီယုံတက်မှ6ထင်းချွေရနေနေဖြစ်တဲ့ရဝတီခရိုင်လေးကီကောမြို့သစ်အနီးဖလူလေးရွာဘက်မှာ KNL ကင်းမြို့သားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားမနေ့ကစပြီးတိုက်ပွဲတွေပြန်ဖြစ်နေပါတယ်။ဒီနေ့မှာတော့စစ်ကောင်စီဘက်ကရဟတ်ရင်တွေနဲ့လေကြောင်းကနေတက်ခဲမှုတွေရှိတာကြောင့်စစ်ပေးဆောင်ဒုက္ခတွေတွေနဲ့ထပ်ပြီးထွက်ပြေးလာနေကြပါတယ်။ဒီတဲ့ကို VOE သတင်းတောက်မအေးမာကပြောပြပေးပါမယ်ခင
်ဗျာ။ KNB နဲ့ KNU ကရင်မျိုးသားအစည်းအရုံးတက်မာ6ထိန်းချုပ်ရာနယ်မြေဖြစ်တဲ့မြဝတီခရိုင်လေးကီကော်အနီးဖလူလေးရွာဘက်မှာ KNL ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားမှာဖေဖော်ဝါရီလ15ရက်နေ့ကစပြီးတိုက်ပွဲတွေပြန်ဖြစ်နေပါတယ်။ဒီကနေ့ဖေဖော်ဝါရီလ16ရက်နေ့မှာလည်းနှစ်ဖက်တိုက်ပွဲတွေဖြစ်နေကြောင်းစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေရှိရဲဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပြပါတယ်
။အဲကျွန်တော်တို့ဒီမှာကဟိုစားပေါ့ KNL ကတိုင်းရင်း29တိုင်းရင်း29နဲ့ဟိုစားပေါ့သူ PDF တွေနဲ့ပေါ့ဟုတ်ကဲ့အခါရ960ဒီလေကြီးကမတက်ဆွဲရတဲ့တပ်ပဲသမူးမှာတိုက်ပွဲဖြစ်တယ်မနေနဲ့စပြည်တယ်ဒီနေ့လည်းတနေကုန်ဖြစ်နေတယ်နေ့နယ်ကလက်နက်ကြီးတွေလည်းဖြစ်တယ
်
အဲဒီသမူးဒီစာတင်ကြောင်းနဲ့ဖုန်ကြောင်းနားမှာပေါ့နော
်ဟုတ်က
ဲ့အဲ့မှာတိုက်ပွဲတွေကြီးကြီးဖြစ်တယ်အဲ့တော့အပြောက်ကောင်းကနေလေကြီးကအပြောက်ကောင်းကနေတော့လည်းအဲဒီသမူးဘက်ကနှမ်းဖြစ်တယ
်
ရန်နှမ်းဖြစ်လာပေါ့နော
်
အဲ့တော့တနေကုန်အခုချိန်ကြည့်တော့ဖြစ်နေလို့မယ်လာပြစ်သွားတာရဟင်းနဲ့လာပြစ်သွားတာပထမကင်းတော့လာနေနဲ့လာကင်းတော့သွားကင်းတော့ပြီးတော့ရဟင်းနဲ့ပြစ်သွားတာဟုတ်ကဲ့
ဒီဘဝိလာ16ရက်နေ့မှာတော့ဒုက္ခတွေတွေပုံခုနေတဲ့နေရာတွေနာရဟင်းရင်တွေနဲ့ပြစ်ခတ်မှုတွေရှိတာကြောင့်လဲတောင်ရင်မြေကမ်းနာကိုဒုက္ခတွေတွေထပ်တိုးလာနေတယ်လို့လဲဒုက္ခတွေတွေကိုအစားအသောက်အကူအညီပေးနေသူတူကပြောပြပါတယ
်တပွဲတွေဖြစ်နေတယ်မနေ့ကလည်းဖြစ်တယ်မနေ့ကလည်းပြစ်နေကြတယ်ပေါ့နော်ဒါကအခုဒီညနေလည်းရဟင်းနဲ့လာဖြစ်တယ်
ဟုတ်
ကဲ့ဆောင်ကတကြောမှာအခုမမေရညနေစီရော1650လောက်ရှိတယ်အခုထပ်ပြေးလာဆိုတော့2000ကျော်မှနေပြီးတော့အဲ့ဒါတချမ်းလေးပဲဟိုဘက်ကောင်ကြီးတစုပြေလို့ဆယ်နေမှာတော့ရှိအောင်မယ်ဆယ်နေမှာလည်းရှိတယ်ဟိုဘက်တောက်ခက်ဘက်တို့ဝလီဘက်တို့ဟိုဘက်ဒီမှာလည်းရှိတယ
်နှစ်ဖက်တိုက်ပွဲတွေကြောင့်ကမြင့်စင်စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပြစ်ခတ်တာကြောင့်ပါစစ်သေးဆောင်တွေဟာသူတို့ကြေးရွာတွေကိုအခုထိမပြန်နိုင်ကြသေးပဲတဖြည်းဖြည်းနေရာပြောင်းရွှေ့ရင်းနဲ့တေဘောဘိုးဆိုတဲ့နေရာမှာအစုဝေးနဲ့ရောက်နေကြတယ်လို့လည်းကိုစောမောင်ကပြောပြပါတယ်
။စစ်ဆောင်တွေလည်းဒုက္ခရောက်တာပေါ့နော်။ဟိုစစ်ဆောင်တေဘောဘိုးတို့အဲကျွန်တော်တို့ဒီစုံကြီးနိုင်တို့အဲ့ဘက်မှာပဲစားစုပြုံနေရတာပေါ့ဒီတကန်းပိုးတဲ့ဟာလေးနဲ့မျှစားရတာကြ
ကျင်းပြည်နယ်မြဝတီခရိုင်လေးကီကော်မြို့တဲ့အတွင်းမှာခိုးလုံနေတဲ့လွတ်တော်မှန်တဲ့ဦးနဲ့ဆီယနာတိန်ဘူးကိုစန့်ကျင်တဲ့တက်ကြွလှူရှားသူတွေအကျန်းမဖက်အာနာဖီဆန်စီဗီယမ်လုပ်ထားတဲ့ဝန်ထမ်းတွေပါတဲ့လူ20ကျော်ကိုစစ်ကောင်စီတပ်တွေကပြီးခဲ့တဲ့နှစ်ဒီဇင်ဘာလ14ရက်နေ့မှာဝင်ရောက်ဖမ်းဆီးခဲ့ပါတယ်။နောက်တစ်ရက်ဖြစ်တဲ့ဒီဇင်ဘာလ15ရက်နေ့ကစလို့ကျင်းအမျိုးသားလွတ်မြောက်ရေးတပ်အပါအဝင်ကျင်းမျိုးသားကာကွယ်ရေးတပ်NUG လောက်ခံပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဟာတိုက်ပွဲတွေဖြစ်ခဲ့ပါရဲ့ရှင်။